is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter 17.79 megahertz at 8:30 a.m. and 25 meter 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာနရေဒီယို NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့အခုချိန်ကစပြီးရေဒီယို NUG စီစဉ်နေပြီးဓာတ်ရိုက်အတံလွတ်ပြီ
ရေဒီယို NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ပြီးတို့မှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်မင်္ဂလာမနက်ခင်းပါခင်ဗျာအခုချိန်ကစပြီးရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့လူဦးအလင်္ကာကဖက်ချားတင်ပြပြီးသွားမှာဖြစ်ပါရယ်ခင်ဗျာ
2024ခုနှစ်ဒီဇင်ဘာလ5ရက်နေ့မနက်ခင်းစီရီသတင်းကောင်းထုတ်ချက်များကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ကျွန်တော်ကတော့လူဦးအလင်္ကာပါတောင်ကုန်းမှာစစ်ကောင်စီလေကြောင်းပုံကျဲမှုကြောင့်မြို့မဆီပျက်စီးခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်ဒီဇင်ဘာလ3ရက်နေ့ည8နာရီချိန်ခန့်မှာစစ်ကောင်စီက Jet Fighter 2စီးနဲ့တောင်ကုန်းမြို့မှဈေးကိုဘုံနှလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဒေသသတင်းများအရသိရှိရပါတယ်။ဘုံကျဲတိုက်ခိုက်မှုကြောင့်တောင်ကုန်းမြို့မှဈေးရှိဆိုင်ငံပေါင်း90ကျော်ပျက်စီးခဲ့ကာညဈေးတန်းကိုလည်း Jet Fighter နဲ့လေကြောင်းပစ်ခတ်မှုပြုလုပ်ခဲ့တဲ့အတွက်ကြောင့်ဆိုင်ငံပေါင်း20ကျော်လေမီးလောင်ပြာကျသွားခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ကနီမျိုးနဲ့နတ်ကြီးရွာနီးကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။ဒီဇင်ဘာလ3ရက်နေ့ညပိုင်းမှာကနီမျိုးနဲ့လေးမိုင်ခန့်အကွာမှာရှိတဲ့နတ်ကြီးကျွာကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲမိထီလာမျိုးနဲ့တတဦးမျိုးလေးစိတ်တို့မှတက်လာတဲ့တိုက်လေရင်များနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသသတင်းများအရသိရှိရပါတယ်။နေ့လေကတည်းကကင်းတောက်လေရင်နဲ့ကင်းထောက်ခဲ့ပြီးည9နာရီ10နာရီနဲ့17နာရီဝင်းကျင်တို့မှာရွာတောင်ပိုင်းရုံးပင်စိတ်ကန်းကကုတ်ကူပင်ကြီးအနီးနဲ့ရွာရှိတောင်ဘက်ကို3ချိန်ပြစ်ခတ်ပုံကျဲခဲ့ကပြည်သူတွေကြိုးဆောင်ထားတဲ့အတွက်ကြောင့်အထီးကိုက်မရှိခဲ့ဘူးလို့သိရှိရပါတယ်ခင်ဗျာတိုက်ပွဲဖြစ်ပွားနေတဲ့ဗမော်မှာဒေသခံများတင်းရှောင်နေရတဲ့ရေလမ်းကိုစစ်ကောင်စီကပိတ်ဆို့ခဲ့တဲ့တဲ့ရင်ကိုတင်ပြပေးခြင်းပါတယ်တိုက်ပွဲများဖြစ်ပွားနေတာကြောင့်ဗမော်မျိုးကံပြည်သူများထွက်ပြေးတန်းရှောင်နေရတဲ့ရေလမ်းကြောင်းကိုစစ်ကောင်စီကဒီဇင်ဘာလ4ရက်နေ့နေ့လယ်ပိုင်းကစတင်ပြီးမြစ်ကန်အနီးတက်ဆွဲပိတ်ဆို့ကသွာလာကင်းပိတ်လိုက်တာကြောင့်ဒေသခံပြည်သူတို့ပိတ်မိနေတယ်လို့ဒေသသတင်းများအရသိရှိရပါတယ်။ဗမော်မျိုးထွန်းမိုးမောင်းနဲ့မန်စီလန်းနှစ်ခုစလုံးမှာစစ်ရေးတင်းမာနေပြီးဗမော်နဲ့မန်စီအနီးတစ်ဝိုက်ရှိစစ်ကောင်စီတပ်စခန်းများကို KIA ပူးပေါင်းတပ်ကမနက်9နာရီချိန်ခန့်မှစတင်ကတပြိုင်နက်တည်းဝင်ရောက်တိုက်ခိုက်နေတာကြောင့်မြို့ကံပြည်သူအချို့ကရေလမ်းသုံးပြူကတင်းရှောင်နေကြရတာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ညကြီးနာမြို့ကနန်းပေါင်လေးတက်စကန်ရှော့တိုက်ဒုံးများနဲ့ပြစ်ခတ်တိုက်ခိုက်ခံရတဲ့တရင်ကိုတင်ပြပေးခြင်းပါတယ်။ကချင်ပြည်နယ်ညကြီးနာမြို့ကစစ်ကောင်စီရဲ့နန်းပေါင်လေးတက်စကန်ကိုရှော့တိုက်ဒုံးများနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ကချင်ညူးစ်ဂရုပကနေဖော်ပြထားပါတယ်။ဒီဇင်ဘာလ၄ရက်နေ့မနက်6နာရီဝန်းကျင်ခန့်မှာ109မမရှော့တိုက်ဒုံးရှစ်လုံးနဲ့ပြစ်ခတ်ခံခဲ့ရတာဖြစ်ပြီးလေကြောင်းပြေးလန့်ကိုတလုံးထိမှန်ခဲ့တယ်လို့ဆိုပါရယ်။နန်းပောင်လေးတဲ့စကန်တိုက်ခိုက်ခံရပြီးနောက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပါခါရှိအမြောက်တပ်ထဲကနေအေယာဝတီမြစ်တစ်ဖက်ကန်းကစန်းကတာစကန့်ကျေးရွာတွေဘက်ကိုလက်နက်ကြီးအလုံး20ထပ်မင်းပြန်လည်ပြစ်ခတ်ခဲ့တယ်လို့သိရှိရပါရယ်။အဆိုပါလက်နက်ကြီးတွေထဲကတလုံးဟာမနက်9နာရီဝန်းကျင်မှာမြို့တကြီးရက်ွက်ထဲကိုတလုံးကြောက်ပောက်ကွဲခဲ့တယ်လို့မြစ်ကြီးနားဒေသခံတဦးကပြောပါရယ်စစ်ကောင်စီရဲ့နန်းပောင်လေးတဲ့စကန်ဟာပြီးခဲ့တဲ့2023ခုနှစ်စက်တင်ဘာလနဲ့2024ခုနှစ်မတ်လတို့မှာပြစ်ခတ်တိုက်ခိုက်ခံခဲ့ရတယ်လို့သတင်းရရှိပါရယ်ခင်ဗျာဖယဲသည့်သတင်းပေးချက်အရစစ်ကောင်စီဆိုင်ကရင်နှန်းကိုစောင့်ကြိုတိုက်ခိုက်ခဲ့တဲ့သတင်းအားတင်ပြပေးခြင်းပါရယ် ဘကိုးတိုင်းတာယာဝတီခရိုင်အုပ်ဖို့မြို့နယ်တိမ်မြုပ်ရွာအခြေဆိုင်စစ်ကောင်စီရဲ့ခမာယာ6တရင်မှထွက်လာတဲ့ဆိုင်ကယ်ရင်တန်းကိုဖျဲသည့်သတင်းပေးချက်အရစောင့်ကြိုတိုက်ခိုက်နိုင်ခဲ့တယ်လို့မြေရောက်ပျောက်ကြားတပ်ဖွဲ့အုပ်ဖို့ကသတင်းထုတ်ပြန်ထားပါတယ်ဒီဇမလ၄ရက်နေ့မနက် 9:20 မိနစ်အချိန်မှာခမာယာ6တရင်မှာဂိုက်နေရခန့်အကွာမှာတာယာဝတီခရိုင်တရင်3800တက်ခွဲ4မြောက်ပျောက်ကြားတပ်ဖွဲ့အုပ်ဖို့မှာရဲဘော်များကစောင့်ကြိုတိုက်ခိုက်ခဲ့ခြင်းဖြစ်ပါတယ်။အပြန်အလှန်ပစ်ခတ်မှု10မိနစ်ခန့်ဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်မှဗိုလ်ကြီးသိန်းဝင်းနဲ့တက်ချက်ကြီးတင်အောင်တို့နေရာမှာပင်ပွဲချင်းပြီးတည်ဆုံခဲ့တယ်လို့ဆိုပါတယ်။ကျန်စစ်ကောင်စီတပ်ဖွဲ့ဝင်များတက်သွင်းသူစောက်ကွာထွက်ပြေးခဲ့ပြီးနောက် MA3 တနက်အစ်စ်အတလန် G-Box နှစ်ခု 5.56G49 တောင်းလက်ပစ်ဘုံ3လုံးဖုန်း2လုံးကြောဘော8တလုံးမှတ်ပုံတင်တစ်ခုငွေသား340နဲ့ခမာယာ6ရဲ့လှုပ်ဝက်စာရဲ့စာတမ်းများကိုတင်စီရရှိခဲ့တယ်လို့ဖော်ပြထားပါတယ်ယခုစစ်စင်ရေးလှုပ်ဆောင်နိုင်ဖို့သတင်းပေးပို့ခဲ့တဲ့တက်သွင်းဖျဲသည့်ဖြစ်သူကိုလေးစားစွာမှတ်တမ်းတင်ထားတယ်လို့အသိပေးဖော်ပြထားပါတယ်ခင်ဗျာ။အမ်မျိုးကထွက်ပြေးလာတဲ့စစ်ကောင်စီဗိုလ်ကြီးတူပါဝင်စစ်တုံးပန်း12ဦးအားဖမ်းဆီးရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။အရခတက်တော် AA ကမြို့သိမ်းတိုက်ပွဲဆင်းနေနေတဲ့ရခိုင်ပြည်အမ်မျိုးတိုက်ပွဲအတွင်းမှာထွက်ပြေးလာတဲ့ဗိုလ်ကြီးတူပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်12ဦးကိုမဟာမိတ်ဘူပေါင်းတပ်ဖွဲ့ကဖမ်းဆီးရမိခဲ့တယ်လို့သိရှိရပါတယ်။အရှိုချင်းကာကွယ်ရေးတပ် ACDF New Society Army NSF နဲ့ပြည်သူ့လွတ်လပ်ရေးတပ်တော် PIA မဟာမိတ်ဘူပေါင်းတပ်ဖွဲ့တို့ကဖမ်းဆီးရမိခဲ့တာဖြစ်ကြောင်းဒီဇင်ဘာလ4ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။၎င်းစစ်တုံးပန်းများနဲ့အတူ laptop တစ်လုံး၊ဖုန်းတစ်လုံး၊ MA1 တစ်လက်၊ MA3 တစ်လက်၊ 5.56G 23တောင်းtype 81တလက် gbox မပါပစ္စတိုတလက်နဲ့ g24 တောင်းတို့ကိုတင်စီရရှိခဲ့တယ်လို့သိရှိရပါတယ်မဟာမိတ်ပူပေါင်းတပ်ဖွဲ့အနေနဲ့ဖမ်းဆီးရမိထားတဲ့စစ်တုံးပန်းများကိုစနစ်တကျထိန်းသိမ်းထားပြီး၎င်းတို့ရရှိခဲ့တဲ့ဒဏ်ရာများကိုလည်းစေဝါကူတာမှုဆောင်ရွက်ပေးထားတယ်လို့ဆိုပါတယ်ဒါအပြင်ဒေသအသီးသီးကစစ်ကောင်စီတပ်ဖွဲ့ဝင်များအနေနဲ့မိမိတို့အပေါ်အနိုင်ထက်ပြုနေတဲ့စစ်အာဏာရှင်များအတွက်အသေးခံတိုက်မလားထွက်ပြေးသိမ်းရှောင်ကပြည်သူများနဲ့အတူရက်တီရှင်တန်မလားဆိုတာကိုစဉ်းစားဆုံးဖြတ်ကြဖို့ကိုလည်းအသိပေးတိုက်တွန်းထားပါရယ်ခင်ဗျာလော်ကားလန်းဆောင်ကစစ်ကောင်စီဂိတ်ကို 79 ဘုံပြစ်လောင်ချာနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့တဲ့တင်ကိုတင်ပြပေးခြင်းပါတယ်ရန်ကုန်တိုင်းထောက်ကျန်လော်ကားလန်းဆောင်အနီးကစစ်ကောင်စီရဲ့အမှတ်106ချေမြန်တရင်ဌာနချုပ်အဝင်ဂိတ်ကို 79 ဘုံပြစ်လောင်ချာနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Rangoon Urban Force RUF ကတင်ထုတ်ပြန်ထားပါတယ်ဒီဇင်ဘာလ3ရက်နေ့ညပိုင်းမှာအဆိုပါစစ်ကောင်စီဂိတ်ကို 79 ဘုံပစ်လောင်ချာနဲ့ဘုံသီးနှလုံးပစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုအတွင်းဂိတ်မှာတာဝန်ကျနေတဲ့စစ်ကောင်စီတပ်သားတွေထိခိုက်မှုရှိခဲ့တယ်လို့မြေပြင်ထောက်လန်းရေးတပ်ဖွဲ့တွေထံကနေသိရှိရကြောင်းနဲ့တော်လန်းရေးရဲဘော်တွေဘေးကင်ရာကိုပြန်လည်ရောက်ရှိခဲ့ပြီဖြစ်ကြောင်းအသိပေးထားပါတယ်ခင်ဗျာ။ရှမ်းတောင် PDF 1008တရင် SSRY Eagle Force 3နှစ်ပြည့်အခမ်းအနားကျင်းပတဲ့သတင်းကိုတင်ပြပေးကြပါမယ်။ရှမ်းတောင်ခြေဆိုင်အမှတ် 1008 တရင် SSRY Eagle Force စတင်ပေါ်ပေါက်လာတဲ့3နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကိုရှမ်းတောင်ဒေသလုံခြုံတဲ့နေရာတစ်ခုမှာကျင်းပခဲ့တယ်လို့သိရှိရပါတယ်။ဒီဇင်ဘာလ4ရက်နေ့မှာကျင်းပခဲ့တဲ့အဆိုပါအခမ်းအနားကို1008တရင်တက်ခွဲ1 Eagle Force တက်ခွဲ2Cobra Force တက်ခွဲ3 Zamani Force နဲ့မဟာမိတ်တရင်များမှတာဝန်ရှိသူများပါဝင်ရဲဘော်များတက်ရောက်ခဲ့ကြတယ်လို့သိရှိရပါတယ်။2021ခုနှစ်ဒီဇင်ဘာလ4ရက်နေ့မှာစတင်ခဲ့တဲ့တက်ရင်ရဲ့တော်လန်ရေးခီလန့်ဟာယနေ့3နှစ်ပြည့်ထိတိုင်အောင်ဆက်လက်လမ်းဖောက်နေပြီဖြစ်ပြီးအာနာရှင်စနစ်ကြာဆုံးသည့်အထိဆက်လက်တိုက်ပွဲဝင်သွားမယ်လို့အသိပေးထားပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စည်ရေးသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ
်စည်ရေးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ5ရက်နေ့မနက်ပိုင်း Radio NUG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ SDB အစုရှယ်ယာများကို American Dollar 8.3 သန်းအထိဒေါ်လာပြည်သူများပါဝင်အားဖြည့်ထားကြတဲ့သတင်းကိုတင်ပြပေးပါမယ် နွေဦးဖွံ့ဖြိုးရေးပံ SDB ရဲ့အစုရှယ်ယာများကိုအမေရိကန်ဒေါ်လာ 8.3 အထိတော်လှန်ပြည်သူများပါဝင်အားဖြည့်ထားကြတယ်လို့စီမံကိန်းဗန်နာရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတင်ထွန်းနိုင်ကဒီဇင်ဘာလ4ရက်နေ့ညပိုင်းမှာအသိပေးပါတယ်။ဒီကနေ့ည8နာရီမှာအမေရိကန်ဒေါ်လာ 8.3 အထိတော်လှန်ပြည်သူများပါဝင်အားဖြည့်ထားကြပါတယ်။ကျန်ရှိနေတဲ့အချိန်အတွင်းရည်မှန်းထားတဲ့အမေရိကန်ဒေါ်လာ10တန်းပြည့်မီအောင်နိုင်တဲ့လောက်စွန့်သမျှဝိုင်းဝန်းကြဖို့တိုက်တွန်းမြစ်တာရက်ခံအပ်ပါတယ်လို့ဝန်ကြီးကဆိုထားပါတယ်။မျိုးရုပ်ဖွံ့ဖြိုးရေးပံ SDB ရဲ့အစုရှယ်ယာများကိုပြည်သူများကတခဲနဲ့ဝယ်ယူအားပေးခဲ့ကြပြီးတော့ဒီဇင်ဘာလ5ရက်နေ့အထိအစုရှယ်ယာများရောင်းချပေးမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးလူအခွင့်အရေးနဲ့အထိမ်းအမှတ်လှုပ်ရှားမှုတွေကိုလူထုကြားထဲမှာကျင်းပနေတယ်လို့လူအခွင့်ရေးဝန်ကြီးအသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရလူအခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းက86ကြိမ်မြောက်လူအခွင့်ရေးနေ့အထိမ်းအမှတ်လှုပ်ရှားမှုတွေကိုပြည်သူလူထုကြားထဲမှာသက်ဆိုင်ရာတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးကျင်းပပြုလုပ်လျက်ရှိပါတယ်။လူအခွင့်ရေးထွန်းကားစီတရားမျှတလွတ်လပ်မည်ဆိုတဲ့စောင့်ပုံးနဲ့အတူအမျိုးသားညီညွတ်ရေးအစိုးရကြာကာလဒေသန္တရပြည်သူအုပ်ချုပ်ရေးကော်မတီအဖွဲ့ဝင်တွေကိုဥတီထားလှုပ်ဆောင်မှုတွေလည်းပါဝင်ပါတယ်။အုပ်ချုပ်ရေးတာဝန်ရှိသူတွေကြားလူခွင့်ရေးကိုကိုယ်တိုင်သိရှိနားလည်ပြီးတော့လေးစားကာကွယ်ဖြည့်ဆည်းပေးတဲ့အုပ်ချုပ်မှုစနစ်ကောင်းဖော်ဆောင်နိုင်ဖို့အတွက်မြို့နယ်လူအခွင့်ရေးဆိုင်ရာတာဝန်ခံများကဆွေးနွေးမှုတွေဟောပြောမှုတွေလှုပ်ဆောင်နေလျက်ရှိပါတယ်။ဒါတည်းမကပဲပြည်သူလူထုကြားအသိပညာပေးလုပ်ငန်းတွေကိုလက်တွဲလှုပ်ဆောင်ခဲ့ကြပါတယ်လို့သတင်းစကားပါထားပါတယ်ခင်ဗျာ။ဆလဘီမြန်မာရွှေပြောင်းအလုပ်သမားများအတွက်ထိုင်းအစိုးရမှပန်းရောင်ကတ်ထုတ်ပေးခြင်းနဲ့တက်တန်းထိုးခြင်းများကိုရခိုင်နီလန်းများအတိုင်းသာဆောင်ရွက်ပေးရန် NUG အလုပ်သမားဝန်ကြီးဌာနတောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာရွှေပြောင်းအလုပ်သမားများအတွက်ထိုင်းအစိုးရမှပန်းရောင်ကတ်ထုတ်ပေးခြင်းနဲ့တက်တန်းထိုးခြင်းများကိုရခိုင်နီလန်းများအတိုင်းသာဆောင်ရွက်ပေးရန်အမျိုးသားညီညွတ်ရေးအစိုးရအလုပ်သမားဝန်ကြီးဌာနမှဒီဇင်ဘာလ4ရက်နေ့မှထုတ်ပြန်ပန်ကြားထားတယ်လို့သတင်းရရှိပါတယ်။အဆိုပါလုပ်ငန်းစဉ်မှာရခိုင်ဆောင်ရွက်ပြီးခဲ့တဲ့နီလန်းအတိုင်းမဟုတ်ပဲမြန်မာအလုပ်သမားများကိုအခက်အခဲဖြစ်စေမဲ့ကာကြီးအလုပ်သမားများရဲ့အချက်အလက်များကိုစစ်ကောင်စီထံပေးပို့စီစစ်စေခြင်းခါကွေတက်တန်းထိုးလျှောက်ထားတဲ့အလုပ်သမားအနေဖြင့်တတ်မှတ်ထားတဲ့ကုန်ကြမ်းစရိတ်များပေးဆောင်ရမယ့်အပြင်စစ်ကောင်စီထံပြည်ပလာစာဝင်ငွေကုန်ပေးဆောင်ထားကြောင်းနဲ့စစ်ကောင်စီကတတ်မှတ်ထားတဲ့ဘဏ်နဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းများမှတဆင့်မြန်မာနိုင်ငံတော်ပို့ဟိုဘဏ်ကတတ်မှတ်သောငွေကြေးလဲလှယ်နှုန်းအတိုင်းမြန်မာနိုင်ငံရှိမိသားစုထံငွေလွှဲပြောင်းမှုအထောက်အထားများပြသစေခြင်း၊ကငယ်တတ်မှတ်ကုန်ကြမ်းစရိတ်ခန့်မှန်းမှာရခိုင်ကုန်ကြမ်းစရိတ်ထက်နှစ်ဆသို့မဟုတ်သုံးဆအထိရှိလာနိုင်ခြင်းစတဲ့အချက်များပါဝင်နေတယ်လို့ဖော်ပြထားပါတယ်။အဆိုပါအချက်များပါဝင်နေမှုဟာစစ်ကောင်စီကနှီးမျိုးစုံဖြင့်ဖိနှိပ်နေမှုများကြောင့်ဒုက္ခမျိုးစုံကြုံတွေ့နေရတဲ့မြန်မာရွှေပြောင်းအလို့သမားများအားပုံမှုခက်ခဲစေနိုင်ပြီးတော့အထောက်အထားမဲ့များဖြစ်အောင်တုံးပို့တယ်လို့ဖြစ်နေတဲ့အပြင်စစ်ကောင်စီကမြန်မာပြည်သူများအပေါ်နေစဉ်အကြမ်းဖက်မှုနဲ့ဘုံကျဲတက်ဖြတ်မှုများအတွက်လိုအပ်နေတဲ့နိုင်ငံသားငွေရရှိစေရန်တွေ့ဝါး၍ပံ့ပိုးကူညီတဲ့သဘောတက်ရောက်စီမှာဖြစ်တယ်လို့သိရပါတယ်။ဒါကြောင့်ထိုင်းအစိုးရအနေဖြင့်မြန်မာနိုင်ငံအတွင်းအခြေခံအလို့သမားအခွင့်အရေးနဲ့လူခွင့်ရေးချိုးဖောက်မှုများအကြမ်းဖက်မှုနဲ့လူမျိုးတုံးတက်ဖြတ်မှုများကျူးလွန်နေခြင်းကြောင့်အပြည်ပြည်ဆိုင်ရာအလို့သမားရေးရာအဖွဲ့ ILO နဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးICC တို့ရဲ့မကြမီအရေးယူခြင်းခံရတော့မယ်အကြံဖက်စီအုပ်စုရဲ့မြန်မာအလို့သမားများအပေါ်ဖိနှိပ်မှုကိုအားပေးကူညီခြင်းမပြုလုပ်ဘဲထိုင်းနိုင်ငံရဲ့လူမှုစီးပွားတိုးတက်မှုကိုတစ်ဖက်တစ်လမ်းကအထောက်အကူပြုပေးနေတဲ့မြန်မာရွှေပြောင်းအလို့သမားများအားပုံမှုခက်ခဲစေတဲ့အခြေအနေမရောရှိစေရန်အတွက်ထိုင်းအစိုးရကရခိုင်ဆောင်ရွက်ပေးခဲ့တဲ့နည်းလမ်းအတိုင်းကုန်ကြစည်းရဲ့အတိုင်းသာနေထိုင်အလို့လုပ်ကိုင်ခွင့်တက်တန်းတိုးခြင်းနဲ့အထောက်အထားထုတ်ပေးခြင်းလုပ်ငန်းစဉ်များကိုဆောင်ရွက်ပေးစီလိုကြောင်းNUG အလို့သမားဝန်ကြီးဌာနကလေးနက်စွာတိုက်တွန်းထားကြောင်းသိရပါပါတယ်ခင်ဗျာ။ဆလဘီလူအခွင့်ရေးထွန်းကားစီတရားမျှတလွတ်လပ်မည်ဆိုတဲ့ကမ်ပိန်းသင်းတဲ့အတူ2024ခုနှစ်ရဲ့ 10D Profile ကမ်ပိန်းမှာပါဝင်ကြဖို့ဒုတိယဝန်ကြီးဂျာထရပန်နှိုးဆော်တဲ့သတင်းကိုတင်ပြပေးပါမယ်။လူအခွင့်ရေးထွန်းကားစီတရားမျှတလွတ်လပ်မည်ဆိုတဲ့ကမ်ပိန်းသင်းတဲ့အတူ2024ရဲ့ 10D Profile ကမ်ပိန်းမှာပါဝင်ကြဖို့NUG ပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးဂျာထရပန်ကတိုက်တွန်းနှိုးဆော်လိုက်ပါတယ်။လူခွင့်ရေးထွန်းကားစီတရားမျှတလွတ်လပ်မည်ဆိုတဲ့ campaign theme နဲ့အတူ2024ရဲ့ 10D campaign ကိုကျင်းပသွားမှာပဲဖြစ်ပါတယ်။ပြည်သူလူထုတရက်လုံးအနေနဲ့လည်းဆရာနာရှင်ရဲ့မတရားဖိနှိပ်မှုတွေအောက်မှာသူမအေးဘူးဆိုတာကိုဖော်ထုတ်ပြတာကြီး။တိုင်းပြည်မှာလူခွင့်ရေးတွေတားမြစ်ပိတ်ပင်ခံနေရလို့တိုက်ယူနေရကြောင်းကိုဖော်ထုတ်ပြတာကြီး။ တော်လန်ကြီးအဆက်ဆက်ပေးဆက်တိုက်ပွဲဝင်ခဲ့ကြတဲ့အာဇာနည်တရေကောင်းအပေါင်းကိုဂုံပြူအောက်မီရီစတဲ့ရွေချက်တွေကိုဖော်ထုတ်ပြသဖို့တန်းတီကမ်ပိန်းအတွင်းဆောင်ရွက်သွားမယ့် profile campaign မှာပါဝင်ကြဖို့နှိုးဆော်တိုက်တွန်းအပ်ပါတယ်လို့ဖော်ပြထားပါတယ်။ profile campaign ကိုတော့ဒီဇင်ဘာလ2ရက်နေ့ကနေ17ရက်နေ့အထိပါဝင်ပေးရမှာဖြစ်ပြီး profile frame ဌာနီးကိုတော့အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနရဲ့တရားဝင် Facebook လူမှုကွန်ရက်စာမျက်နှာမှာဝင်ရောက်လေ့လာနိုင်ကြောင်းသိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးမင်းပြားမှာရှိတဲ့ငှက်ဖျားရောဂါဖြစ်ပွားနှုန်းမြင့်တက်နေတဲ့ရဲရွာများကိုအာရခပြည်သူ့ကျန်းမာရေးဌာနကကွင်းစင်ကူတာပေးတဲ့သတင်းကိုတင်ပြပေးပါမယ်။မင်းပြားမျိုးနယ်မှာရှိတဲ့ငှက်ဖျားရောဂါဖြစ်ပွားမှုနှုန်းမြင့်တက်နေတဲ့ရဲရွာများကိုအာရခပြည်သူ့ကျန်းမာရေးဌာနကနိုဝင်ဘာလ23ရက်နေ့ကစလို့ကွင်းစင်ကူတာပေးနေကြောင်း APM ကသတင်းဖော်ပြထားပါရီ။မင်းပြားမျိုးနယ်ကရဲရွာအများစုမှာငှက်ဖျားရောဂါဖြစ်ပွားနှုန်းမြင့်တက်နေတာကြောင့်လူသေဆုံးမှုများဖြစ်ပွားနေတယ်လို့သိရပါရီ။ဆိုင်ချောင်း၊ကလမတောင်၊ဝါတောင်၊မြင်းကစိတ်တကွန်တိုင်ချင်းစိမ့်နဲ့တောတန်းရွာတွေကိုနိုဝင်ဘာလ23ရက်နေ့ကစပြီးအာရခပြည်သူ့ကျန်းမာရေးဌာနနဲ့ငှက်ဖျားရောဂါတိုက်ဖျက်ရေးအဖွဲ့တို့ပူးပေါင်းပြီးတွားရောက်ကွင်းစင်ပြီးတော့ဆေးကူတာပေးနေတယ်လို့ဖော်ပြထားပါရီ။ဒါအပြင်အဲ့ဒီရွာတွေကပြည်သူတွေကိုငှက်ဖျားရောဂါအသိပညာပေးများပြုလုပ်ခဲ့တဲ့အပြင်ရွာတွေကစီးဝါပြက်လက်နေတဲ့ကြီးလက်ကျန်းမာရေးဌာနတွေကိုလည်းငှက်ဖျားစီးဝါများထောက်ပံ့ခဲ့ပြီးတော့အလားတူငှက်ဖျားရောဂါဆူဆူဝါးဝါးဖြစ်နေတဲ့တခြားရွာတွေကိုလည်းကွင်းစင်ကူတာပေးသွားမယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးအပြည်ပြည်ဆိုင်ရာလေးချောင်းနေ့မှာ ABS Company အားဒိုင်းရိုက်စပုတောင်းဆိုမယ်အစည်းအဝေးမှာပြည်သူများပူးပေါင်းပါဝင်နိုင်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဒီဇင်ဘာလ9ရက်နေ့အပြည်ပြည်ဆိုင်ရာလေးချောင်းနေ့မှာလေးချောင်းတိုက်ခိုက်မှုများရောကြသွားရန်အတွက် ABS Company အားဒိုင်းရိုက်စပုတောင်းဆိုမယ်အစည်းအဝေးမှာပြည်သူများပူးပေါင်းပါဝင်နိုင်တယ်လို့သွေးစုံငွေဖြတ်တောက်ရေးလှုပ်ရှားမှုကမ်ပိန်းကဒီဇင်ဘာလ၄ရက်နေ့မှာအသိပေးဆိုထားတာပါ။ဒီဇင်ဘာလ9ရက်နေ့အပြည်ပြည်ဆိုင်ရာလေးချောင်းနေ့မှာလေချောင်းတိုက်ခိုက်မှုများရောကြသွားရန်အတွက် ABS Company အားဒိုင်းရိုက်စပုတောင်းဆိုမယ် Public Letter Writing Campaign ပြုလုပ်သွားရန်ရှိပါသည်။စေအုပ်စုရဲ့လီဒါအားအဓိကအထောက်ပံ့ပြုနေတဲ့တရုတ်အစိုးရပိုင်း AVIC Company ကို PR ပေးရန်အတွက်၎င်းရဲ့စီးပွားမိဖက် ABS Company မှတဆင့် PR ပေးတောင်းဆိုမယ်လှုပ်ရှားမှုဖြစ်ပါသည်။တရုတ်အစိုးရဟာအကြမ်းဖက်စေအုပ်စုအားပြောင်ပြောင်တင်းတင်းထောက်ခံနေသလိုတရုတ်အစိုးရပိုင်းကုမ္ပဏီ AVIC ဟာလည်းလေရင်လက်နက်ဤပညာပြုပြင်ထိန်းသိမ်းဝန်ဆောင်မှုအစရှိတဲ့စီအုပ်စုလေးတပ်အတွက်လိုအပ်တဲ့အရာအလုံးနှီးပါကိုထောက်ပံ့ပေးနေလျက်ရှိတယ်လို့ဆိုပါတယ်။တရုတ်အစိုးရပိုင်း AVIC ကုမ္ပဏီမှစီအုပ်စုလေးတပ်အားထောက်ပံ့မှုများရပ်တန့်ရန်အတွက်ပြင်သစ်ဂျာမနီနဲ့စပိန်အစိုးရများရဲ့ရှယ်ယာများပါဝင်နေတဲ့ ABS ကုမ္ပဏီအားဖိအားပေးခြင်းဟာအထူးရောက်ဆုံးသောပြစ်မှတ်ဖြစ်ပြီးတော့ ABS ကုမ္ပဏီအနေဖြင့်လူအခွင့်အရေးကိုအမှန်တကယ်လေးစားလိုက်နာပါက၎င်းရဲ့မိဖက် AVIC ကုမ္ပဏီမှတဆင့်စီအုပ်စုအားထောက်ပံ့နေမှုအလုံးရပ်တန့်ရန်မဖြစ်မနေဖိအားပေးရမှာဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ။ဆလဘီနိုင်ငံတဝန်းအကြမ်းဖက်စီအုပ်စုကြောင့်စုစုပေါင်းအမျိုးသမီး150ဦးတည်ဆုံးခဲ့ပြီးတော့အသက်18နှစ်အောက်ကလေးငယ်30ဦးပါဝင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမှကောက်ယူထားတဲ့သတင်းအချက်အလက်များအရ2024ခုနှစ်စက်တင်ဘာလ1ရက်နေ့မှနိုဝင်ဘာလ30ရက်နေ့အထိနိုင်ငံတဝန်းမှာအကြမ်းဖက်စီးအုပ်စုကြောင့်စုစုပေါင်းအမျိုးသမီး150ဦးသေဆုံးခဲ့တာကိုအမည်နဲ့တကွာအတည်ပြုနိုင်ခဲ့ပြီးအသက်18နှစ်အောက်ကလေးငယ်30ဦးပါဝင်တယ်လို့ဖော်ပြထားပါတယ်။အရေးအရေးအတွက်မှာရခိုင်ပြည်နယ်နဲ့စကိုင်းတိုင်းမှာ34ဦးစီဖြင့်သေဆုံးမှုအများဆုံးဒေသများဖြစ်ပြီးတည်ဆုံရတဲ့အကြောင်းရင်းအနေဖြင့်109ဦးမှာစီအုပ်စုရဲ့လေးချောင်းဖြင့်ပြစ်ခတ်တိုက်ခိုက်မှုကြောင့်အများဆုံးတည်ဆုံခဲ့ရတာဖြစ်ပါတယ်။ဒါ့အပြင်အဆိုပါကာလအတွင်းနိုင်ငံတဝန်းမှာအကြမ်းဖက်စီအုပ်စုကစုစုပေါင်းအမျိုးသမီး49ဦးကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးတော့ရန်ကုန်တိုင်းမှာ73ဦးဖြင့်အများဆုံးဖမ်းဆီးခံခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီရင်တဲ့နေ့ကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လန်ဤကဗျာကန်တာမှာငိမ့်ပြည်ရေးသားထားပြီးຫນွေဥမှုဖတ်ကြားထားတဲ့ချောင်းငယ်လေးလို့ဆိုတဲ့တော်လန်ဤကဗျာကိုနားဆင်ရမှာဖြစ်ပါတယ်
။ချောင်းငယ်လေးလို့အပြုံးမပြတ်တဲ့မြို့ဟာကျွတ်ဆက်ရွနေတဲ့ရာသီအောက်တန်လျက်တွေတလက်လက်ထနေတဲ့ကြားက တူနှဖျားရှေးရီဆက်တွေနဲ့မွေးနေ့တွေအယောက်စီကျင်းပပကာသနအတွက်ဆင်စီးပြီးမြည်ရန်ကြတဲ့အထိခန်းချောက်လို့ကောင်းတော့ကို့အိတ်တံမဟုတ်တဲ့နေရာမှာအိတ်နေရတဲ့ငှက်တိုင်းကိုစောင်းခိုတယ်လို့ပြောလို့မရအောင်စိတ်တစ်ခုနဲ့ရွက်လွန့်ခဲ့ကြတာပဲကိုရိတ်သိမ့်ရတမျှဟာကိုတိုင်ကိုကြစိုက်ပြိုးခဲ့ခြင်းတွေသာပိုးတုံးလုံးကနေလိပ်ပြဘဝအထိမရောက်တလို့မျိုးခတ်တိန်တိန်လူတွေစုနေတဲ့မြို့ရဲ့ဘေးမှာမျက်စီကိုစီးဆင်းသွားတဲ့ချောင်းဟာမြို့ကိုဥပိ္ပခပြုတ်ပြီးသူခရီးသူဆက်ပြီးအရာရာကိုပြတ်တောက်နိုင်တဲ့ဓာဟာယုံကြည်ချက်ပဲလို့ယုံကြည်ရင်ကမြို့အကြောင်းမတွေးပဲကို့အတိုက်ကိုပြန်နိုင်မဲ့နေ့ကိုမျှော်မင်းချောင်းငယ်လေးလိုစီးစရာရှိတာဆက်စီးရင်ကပေါငြိမ်းပြေ
မာနူယိုခရိုနီကယ်ဒီဇင်ဘာလ3ရက်မြင်ကွင်းကိုကန့်လက်လက်ကင်တက်ကတစ်ဖက်သက်အဖြစ်ရဲ့ကြောင်းထုတ်ပြန်ခဲ့တဲ့သတင်းတောင်ကိုရီးယားကနာယီပိုင်းသာခံတဲ့စစ်အုပ်ချုပ်ရေးကြီးညာချက်တို့ပဲဖြစ်ပါတယ်ခင်ဗျာ2029စစ်စင်ရေးကိုလှုပ်ဆောင်ခဲ့ကြတဲ့မြောက်ပိုင်းညီနောင်မဟာမိတ်၃ဘွဲ့အနက်ကတစ်ဖွဲ့ဖြစ်တဲ့ MNDAA မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော်ကဒီဇင်ဘာ3ရက်နေ့နေ့စွဲနဲ့မြန်မာစစ်ကောင်စီတပ်တွေနဲ့ပြစ်ခတ်တိုက်ခိုက်နေတာကိုတပတ်တပ်ပြည့်ရပြီးလာရှိုးအပါဝင်တပ်ဆိုင်ရာကိစ္စရပ်များကိုတွိတ်ဆုံဆွေးနွေးတော်နီလန့်ဖြင့်ဖြည့်ရှင်းနိုင်မည်ဟုမျှော်လင့်ကြောင်းတရုတ်နိုင်ငံရဲ့ဂျောင်းဝင်စစ်ဆက်ဂျိုးပန်းဆောင်ရွက်မှုအတိုင်းတက်တက်ကြွကြွပူးပေါင်းဆောင်ရွက်သွားမည်လို့ပါရှိတဲ့ကြေညာချက်ကိုထုတ်ပြန်လိုက်ပါတယ်ဆွေးနွေးမှုတွေဖြည့်ရှင်းမှုတွေလုပ်နိုင်မှုရမှာစစ်ကောင်စီဘက်ကမြေပြင်နဲ့ဝေဟင်ထိုးစစ်ဆင်တိုက်ခိုက်မှုတွေကိုရပ်ဆိုင်းပေးရမယ်လို့လည်းပါရှိပါတယ်နောက်ဆုံးပိတ်အချက်အနေနဲ့တော့ MNDAA အနေဖြင့်နိုင်ငံရေးနီလန့်ကိုအားပေးထောက်ခံတော့လဲမိမိကိုကိုခုခံကာကွယ်ခွင့်အားယခင်ဤသူဆက်လက်ကင်ဆယ်သွားမည်လို့ပါရှိတာတွေ့ရပါတယ်2029စစ်စင်ရေးရဲ့ဒုတိယအကြော်တိုက်ပွဲတွေပြန်လည်ဖြစ်ပွားလာတဲ့နောက်တရုတ်နိုင်ငံရဲ့ဖိအားပေးမှုကြောင့်ပြီးခဲ့တဲ့စက်တင်ဘာလမှာတစ်ချိန် MNDAA အနေနဲ့ထုတ်ပြန်ချက်ထုတ်ခဲ့ပြီးအဲ့ဒီထုတ်ပြန်ချက်မှာမန္တလေးတောင်ကြီးကိုတိုက်ခိုက်သိမ်းယူတာမျိုးမှာပါဝင်မှာမဟုတ်တဲ့အကြောင်းကိုပိုင်အုပ်ချုပ်ခွင့်ရရေးကိုသာညီမှန်းချက်အဖြစ်ထားရှိပြီးခွဲထွက်မှာမဟုတ်ကြောင်း NUG နဲ့လုံးဝပူးပေါင်းမှာမဟုတ်ကြောင်းနဲ့လက်ရှိဖြစ်ပွားနေတဲ့လက်နက်ကင်တိုက်ပွဲတွေနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ဂျောင်းဝင်စစ်ဆေးမှုကိုလက်ခံမဲ့အကြောင်းပါရှိပါတယ်။ဒါအပြင်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကိုဆန့်ကျင်လှုပ်ဆောင်နေတဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆက်ဆံခြင်းလုံးဝမလုပ်မဲ့အကြောင်းဖော်ပြထားတာဖြစ်ပါတယ်။အဲ့ဒီထုတ်ပြန်ချက်က MNDAA အနေနဲ့စစ်ရေးထိုးစစ်ဆင်တိုက်ခိုက်မှုတွေမှာအောင်ပွဲရသိမ်းယူထားတဲ့နယ်မြေတွေတိုင်းစစ်ဌာနချုပ်ရှိရာလာရှိုးမြို့ကိုထိန်းချုပ်ထားတာတွေနဲ့ပတ်သက်လို့ဖော်ပြထားတာမတွေ့ရပဲအဆိုပါထုတ်ပြန်ချက်ထွက်ရှိပြီးနှစ်လကျော်ကြာအခုထုတ်ပြန်ချက်ကိုထပ်မံထုတ်ပြန်ပြီးတရုတ်နိုင်ငံခြေနှံ့မှုရှိအောင်ဂျိုးပန်းမှုတစ်ခုအနေနဲ့ထွက်ရှိလာတာဖြစ်ပါတယ်ဒီအကြေညာချက်မထွက်ပေါ်မီနိုဝင်ဘာ25ရက်နေ့က TNLA တာအန်လက်နက်ကိုင်အဖွဲ့ကလည်းလေကြောင်းတိုက်ခိုက်မှုတွေနဲ့စစ်ပွဲတံခန်းစားနေရတဲ့ပြည်သူလူထုကိုငဲ့ညာသောကြောင့်တော်လကောင်းတရုတ်နိုင်ငံရဲ့ဂျောင်းဝင်စစ်ဆေးမှုကိုအတိအမှန်ပြုမှုကြောင့်တော်လကောင်းလက်နက်ကင်ပဋိပက္ခတွေကိုဆွေးနွေးညှိနှိုင်းဖို့အသင့်ရှိကြောင်းထုတ်ပြန်ကြတဲ့ဆောင်ထုတ်ခဲ့တာဖြစ်ပါတယ်။မြောက်ပိုင်းလက်နက်ကင်၃ဘွဲ့အနက်ရှမ်းပြည်နယ်မြောက်ပိုင်းမှာအခြေစိုက်ကြတဲ့နှစ်ဖွဲ့လုံးကအခုလိုဆွေးနွေးဖို့အသင့်ရှိတယ်လို့ထုတ်ပြန်ကြေညာခဲ့ခြင်းဟာတရုတ်နိုင်ငံရဲ့ဖိအားကအတိုင်းအတာတစ်ခုထိတည်ရောက်မှုရှိတဲ့သဘောကောက်ချက်ချနိုင်ပါတယ်။အခုလိုကိုကန့်လက်နက်ကင်အဖွဲ့အနေနဲ့နိုင်ငံရေးနည်းနဲ့ဆွေးနွေးအဖြစ်ရှာဖို့တွိတ်ဆုံဆွေးနွေးဖို့နဲ့တရုတ်နိုင်ငံရဲ့ဂျောင်းဝင်စစ်ဆေးမှုကိုအလေးထားကြောင်းထုတ်ပြန်လိုက်ခြင်းဟာရှမ်းမြောက်ဒေသကစစ်စင်ရေးတွေမှာပူးပေါင်းပါဝင်ခဲ့ကြတဲ့ KNDF, PLA, BPLA နဲ့အခြားသော PDF မဟာမိတ်တွေကိုဘလို့ရှင်းလင်းပြောဆိုခဲ့တယ်လဲဆိုတော့မသိရှိရပါဘူး။ NUG နဲ့ NUG လက်အောက်ကမဟုတ်တဲ့ PDF အဖွဲ့တွေအနေနဲ့ရှမ်းမြောက်က2029စစ်စင်ရေးမှာလူအင်အားအများပြားနဲ့ကူညီခဲ့ကြတာသတင်းမီဒီယာတို့ရဲ့သတင်းဖော်ပြမှုတွေတဆိုင်ရာဖွဲ့စည်းတွေကတစုံတစထုတ်ဖော်ပြောဆိုမှုတွေအရာသိရှိကြရပြီးဖြစ်ပါတယ်။လူအင်အားဘယ်၍ဘယ်မျှပါဝင်ခဲ့ကြသလဲ။ပူးပေါင်းပါဝင်တိုက်ခိုက်ခြင်းမပြုခင်ဘလို့အကျိုးတူသဘောတူညီမှုတွေရှိခဲ့ကြသလဲဆိုတဲ့အချက်တွေလည်းပေါ်ထွက်လာကြတာတော့မတွေ့ရပါဘူး။ကုန်းကန့်လက်နက်ကိုင်အဖွဲ့အနေနဲ့၎င်းတို့ရည်မှန်းချက်အတိုင်းအတာသို့မဟုတ်ရ ရည်မှန်းထားလာထပ်ပေါ်တဲ့နည်းမျဉ်းတွေကိုသိမ်းယူရနိုင်ခဲ့ပြီးဖြစ်ပေမဲ့လေကြောင်းတိုက်ခိုက်မှုအနေရကိုမကာကွယ်နိုင်တာတရုတ်နိုင်ငံရဲ့ပိတ်ဆို့မှုဖိအားကိုရေရှည်မှာကြက်ကြန့်ခံနိုင်မှုခက်ခဲတာတွေကြောင့်ဘယ်အနေအထားမှာဆွေးနွေးညှိနှိုင်းသဘောတူညီမှုရနိုင်မလဲဆိုတဲ့ဖြစ်နိုင်ခြေတစ်ခုကိုမျှော်လင့်ပြင်ဆင်ထားတဲ့အနေအထားဖြစ်နိုင်ပါတယ်။တစ်ဖက်မှာတော့2029စစ်စင်ရေးရဲ့ရှမ်းမြောက်ဒေသမှာပူးပေါင်းပါဝင်ခဲ့ကြတဲ့ PDF အဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအနေနဲ့၎င်းတို့ရဲ့ညီမှန်းချက်နဲ့ MNDAA ရဲ့ထုတ်ပြန်ချက်ကလာရောညီတွေရှိရလားဆိုတာပြန်သုံးသပ်စရာအနေအထားရောက်နေတယ်လို့ဆိုရမှာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကဆက်လက်ပြီးထိုးစစ်ဆင်နေမယ်။အရက်သားပြမှတ်တွေကိုတိုက်ခိုက်နေမယ်။လေကြောင်းတိုက်ခိုက်မှုတွေဆက်လက်ကျူးလွန်နေအောင်မယ်ဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ကဖိအားပေးနေတဲ့တရုတ်ကိုပြန်လည်မေးခွန်းထုတ်ကြမည်လား။သို့မဟုတ်မိမိတို့ကာကွယ်ခွင့်ကိုပြန်ချင့်သုံးပြီးဒေါ်လာရင်းနောက်တလိုင်းကိုတက်ကြမည်လားဆိုတာမေးခွန်းလည်းဖြစ်နိုင်ပါတယ်။ဒီနေ့အဖို့တခြားစိတ်ဝင်စားစရာအကောင်းဆုံးနိုင်ငံတကာသတင်းသဘုတ်ကတောင်ကိုရီးယားသမ္မတယွန်ဆော့ယိုကလွှတ်တော်မှာနိုင်ငံရေးအကြက်အတဲကြုံရတဲ့အခြေအနေကိုဖြေရှင်းဖို့စစ်တပ်ကိုအုံချဖို့ရည်ရွယ်ကအရေးပေါ်ဆွေးအုပ်ချုပ်ရေးရုတ်တရက်ကြေညာလိုက်တဲ့သတင်းပဲဖြစ်ပါတယ်။မြန်မာဒီမိုကရေစီအရေးမှာလည်းစစ်အာဏာရှင်ဆက်ကျင်တဲ့အင်အားစုတွေကိုစိတ်သက်ရေးရာအကူအညီပေးနေတဲ့တောင်ကိုရီးယားနိုင်ငံကရွေးခေါက်ခံသမ္မတဖြစ်သူကလွှတ်တော်မှာတိုက်ခံပါတီကအင်အားအသာစီးနဲ့သမ္မတကိုနိုင်ငံရေးအရာဖိအားပေးနေကြတဲ့အခြေအနေကနေကြောပြတ်ဖို့ရမှာစစ်တပ်ကိုမိန့်ပေးပြီးအရေးပေါ်အခြေအနေနဲ့စစ်အုပ်ချုပ်ရေးကြေညာခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံလိုစစ်တပ်ကအာဏာသိမ်းတာမျိုးမဟုတ်ဘဲသမ္မတရဲ့လုပ်ပိုင်ခွင့်နဲ့ရေဒီယိုရုပ်သံကနေမျှော်လင့်မထားတဲ့ကြေညာချက်ကိုကြေညာခဲ့တာပါ။သမ္မတဖြစ်သူယွန်ဆော့ယိုကမြောက်ကိုရီးယားရဲ့လူတွေလွှတ်တော်ထဲရောက်နေတာကြောင့်စစ်အုပ်ချုပ်ရေးကြေညာပြီးအဆိုပါအင်အားစုတွေကိုဖယ်ရှားရှင်းလင်းမယ်လို့စစ်အုပ်ချုပ်ရေးကြေညာချက်ကိုထောက်ခံမှုရအောင်ကြိုးပမ်းခဲ့တာပါ။အလားတူစင်ကြေးပေးပြီးအာနာသိန်းစစ်အုပ်ချုပ်ရေးကြီးညာတာမျိုးကိုအာနာရှင်နိုင်ငံတွေမှာလှုပ်လှိမ့်လှုပ်ထားရှိပြီးမြန်မာနိုင်ငံကစစ်အာနာရှင်တွေကပြည်တော်စုကိုပြုတ်ကွဲအောင်လှုပ်ဆောင်မဲ့သူတွေဘေးရန်ကကာကွယ်ဖို့ဆိုတာမျိုးစစ်အာနာသိန်းမှုတွေမှာအကြောင်းပြခဲ့ကြတာဖြစ်ပါတယ်။အခုလိုစစ်အုပ်ချုပ်ရေးကြီးညာလိုက်တဲ့တောင်ကိုရီးယားနိုင်ငံတမိုင်းကိုပြန်ကြည့်ရင်လွတ်လပ်ရေးရပြီးနောက်ပိုင်းစစ်တပ်ကဗိုလ်ချုပ်ကြီးတွေကအာနာသိန်းသာအာနာရှင်ဆက်ဆံအုပ်ချုပ်ခဲ့တဲ့တမိုင်းကြောင်းတွေရှိခဲ့ပြီးလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုသုံးခုကာလမှာတော့ဒီမိုကရေစီစနစ်ကိုတည်ဆောက်ခဲ့ကြတာဖြစ်ပါတယ်။စီးပွားရေးအရာတိုးတက်တဲ့နည်းပညာအခြေပြုတဲ့စီးပွားရေးအင်အားကြီးတဲ့နိုင်ငံတကာနိုင်ငံဖြစ်အောင်တည်ထောင်ခဲ့ကြပြီးအရက်ဖတ်အဖွဲ့အစည်းတွေမီဒီယာအတိုက်ခံနိုင်ငံရေးပါတီတွေအားကောင်းတဲ့နောက်ခံအခြေအနေမှာလက်ရှိသမ္မတအနေနဲ့၎င်းတို့ဦးတဲ့ဆုံးဖြတ်ချက်နဲ့နိုင်ငံရေးအာဏာကိုစစ်တပ်လက်ထက်ခေတ္တလွှဲပြောင်းပြီးကအတိုက်ခံတွေကိုဖိနှိပ်ဖို့စ조사တဲ့조사မှုကမအောင်မမြင်ဖြစ်တဲ့သဘောလို့ကောက်ချက်ချနိုင်ပါလေမြန်မာနိုင်ငံရဲ့နောက်ခံသမိုင်းကြောင်းနိုင်ငံရေးပြဿနာလူမျိုးစုပြဿနာပြည်ရင်းစစ်ဖြစ်ပွားမှုစတဲ့အနေအထားတွေမတူညီခြင်းကမြန်မာနိုင်ငံလိုလက်နက်ကိုင်ပဋိပက္ခနွန်းနဲ့ကြားရောက်သွားခြင်းမရှိတာလို့ဆိုရင်မားမယ်မထင်ပါဘူးခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့စီစဉ်မှုကခေတ္တရန်လာလိုက်ပါလို့ရှိရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှိရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါလို့ရှိရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်